တူရကီနိုင်ငံအစ္စတန်ဘူးမြို့တော်မှာရှိတဲ့လီယွန်ထရော့စကီရဲ့အိမ်ဟောင်းကိုရောက်မယ်လို့အင်ချန်မီရောက်မယ်လို့တဲ့ဝက်ဘ်ဆိုက်တစ်ခုမှာတင်ထားပါတယ်။လီယွန်ထရော့စကီဟာမာ့ခ်စ်ဝါဒီဒေါ်လာရေးသမားအထွေခေါ်သမားဆိုဗီယက်နိုင်ငံရေးသမားဆိုဗီယက်တပ်နီတော်ကိုတည်ထောင်သူ1919ခုနှစ်အောက်တိုဘာဒေါ်လာရေးရဲ့သူရဲကောင်းစတဲ့ကုန်မှုတွေကိုရထားသူပါ။အဲ့ဒီအိမ်နဲ့မြေကိုပိုင်တဲ့ဟာနီဖီမီသားစုကမြေအပါဝင်ဒေါ်လာ 4.4 သန်းနဲ့ရောင်းမှုကြေညာထားတာပါ။ဒါပေမဲ့ဝယ်တဲ့လူဟာထရော့စကီရဲ့နာမည်ကိုစက်ပြီးထိမ့်သိမ်းထားဖို့သဘောတူရမယ်ဆိုတဲ့ကန့်သတ်ချက်ပါပါတယ်။တူရကီရင်ကျေးမှုနဲ့ကမ္ဘာလိုက်ကျူးသောဝန်ကြီးဌာနကဒီအိမ်ကိုဝယ်ပြီးပြရတဲ့အဖြစ်ပြောင်းလဲဖို့မိသားစုကဖြစ်စေချင်တာပါ။သုံးသက်ဆောက်ဦးနဲ့ပန်းချံပါစတူရမီတာ3600ရှိတဲ့အိမ်နဲ့မြေဟာအစ္စတန်ဘူးမြို့တော်မာမာရာကုန်းတွင်းပိတ်ပင်လယ်ထဲကဘူယူကာရာကျွန်းပေါ်မှာရှိပါတယ်။အခန်းပေါင်း18ခန်း၊ရေချိုးခန်း၅ခန်းပါပြီးပင်လယ်ကိုစီးမြင်နေရအောင်လှပတဲ့မြေဝင်ရှိပါတယ်။ပြည်ပြင်ထိမ့်သိမ့်မှုတိတ်မကောင်းလာပေမဲ့လည်းတဘာဝအတိုင်းဖြစ်နေတဲ့ကနန်းကန်ကတော့ဒီတိုင်းရှိနေပါသေးတယ်။ထရော့စကီကို1929ခုနှစ်ဖေဖော်ဝါရီလမှာအဲ့ဒီအချိန်ဆိုဗီယက်ခေါင်းဆောင်ဂျိုးဆက်စတာလင်ကနိုင်ငံကနေနှင်ထုတ်လိုက်တာပါ။သူဟာအရင်ဆုံးဘူယူကာရာမှာအခြေစိုက်ပြီးသူ့ရဲ့ဒုတိယအိမ်တော်မြေတဦးအမျိုးသားအဆောင်၃ဦးနဲ့၄နှစ်ကြာနေထိုင်ခဲ့ပါတယ်။မက္ကဆီကိုစီးတီးကသူ့အိမ်မှာတိုက်ခိုက်ခံရခြင်းကရခဲ့တဲ့ဒဏ်ရာတွေနဲ့1940ပြည့်နှစ်မှာကွယ်လွန်သွားခဲ့ပါတယ်။